ဆရာတို့ MJN မြန်မာ journalist ကိုရဲ့ရုံးခန်းကိုအခုအင်ရှင်ကဖယ်ခိုင်းနေလို့ကြားလို့ပါဘယ်တော့ဖယ်ခိုင်းတာပါလဲဘာကြောင့်ပါလဲဆရာ
ဒီကေတရတော်ကသာမဝါရဆက်ငင်ရေးကွန်ဒီလို့ခေါ်တဲ့ဖွဲ့စည်းပေါ့လေသူကဆရာတော်ကြီးရသူကိုရေးယူပေးဖို့ဆိုတဲ့ခင်းပွဲကို MJN မှာစီစဉ်ထားတယ်ဒါပေမဲ့အဲ့နေလုံးမဲ့စီစဉ်တဲ့အချိန်မှာပဲတစ်ဖက်ကအင်အားစုတွေကဟိုအင်အားနဲ့လာတော့အဲ့ဒီလုံးမဲ့အချိန်မတိုင်ခင်လေးကပ်ပြီးတော့နောက်ဆုံးမိနစ်ကြာမှာမလုပ်ဖို့အဲ့ဒီဘက်ကဆုံးဖြတ်လိုက်တယ်ပေါ့နော်အဲ့ဒီအဖြစ်ပြက်ဖြစ်ပြီးတဲ့နောက်ညမှာပဲအိမ်ရှင်ကသူ့ခန်းကိုဖယ်ပေးဖို့ဆိုတဲ့ဟာကိုအဲ့ဒီနေ့ညမှာပဲဆက်သွယ်လာတယ
်ဟုတ်ကဲ့ဟိုအိမ်ရှင်တွေကဒီဖယ်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ကဘာများပြောပါလဲရှင်သူတို့ဘယ်လိုများအကြောင်းပြလဲရှင
်သူကစိုးရိမ်နေဟိုသတင်းစာရှင်းလင်းပွဲလောက်တော့လုံးမဟိုသူမသိခဲ့ဘူးလို့ပြောတယ်ဒါပေမဲ့ကျွန်တော်တို့ဒီအခန်းမှာအခုဆိုတနေ့လာနေပါရှိပြီဗောနော်သတင်းစာရှင်းလင်းပွဲတွေလောက်ခဲ့တာဒါနဲ့ရှိတယ်ဒါပေမဲ့အခုသတင်းစာရှင်းလင်းပွဲပေါ်မှုကြည့်ပြောသူကစိုးရိမ်နေလို့ဆိုတာနောက်တနေ့မနေ့မှာတော့သူကသူ့ကိုရာဝတာလည်းဒီ MJN ကဒီလိုသတင်းစာရှင်းလင်းပွဲလောက်တာတွေကိုမလုပ်ဖို့ကြားခိုင်းတယ်ရခိုင်းကိုပြန်ဟိုဖယ်ဖို့ရာဝတာပြန်ပေးတယ်ဆိုတဲ့ဟာမျိုးကိုပြောလာတယ်ဆိုတော့အဲ့ဒီဟာမှာကျွန်တော်တို့ကဟိုအန်အောဆရာကဘာဖြစ်လို့အင်ရှင်နဲ့ကျွန်တော်တို့နဲ့ပဲပြဿနာနေဘာဖြစ်လို့ရာဝတာဒီဒီဟာကိုပြရပြရလဲဆိုတဲ့အမျိုးကျွန်တော်တို့ကဟိုနားမလည်နိုင်တာပေါ့နော်
ဟုတ်ကဲ့သတင်းစာရှင်းလင်းပွဲကိုခွင့်မပြုဆိုဒီသတင်းစာရှင်းလင်းပွဲတွေကြောင့်ဘာတွေနစ်နာမှုတွေရှိနိုင်ပါလို့လဲဆရာဘယ်လိုမြင်လဲဆရာ
ကျွန်တော်တို့အမြင်မှာတော့ကျွန်တော်တို့ကတခြားသောဟိုတယ်တို့ဘာလို့လို့သတင်းစာရှင်းလင်းပွဲတစ်ခုချင်းတစ်ခုချင်းကိုခွင့်ပြုတဲ့ဒီအထွေထွေအုပ်ချုပ်ရေးလိုမျိုးမှာခွင့်ပြုချက်တောင်းတာမျိုးတွေကျွန်တော်တို့တခြားမှာမလုပ်ဘူးလေဒါကျွန်တော်တို့ space မှာအများပြည်သူသူ့ရုံးတာလည်းမဟုတ်မီဒီယာသမားတွေသူ့လွေးပြီးတော့ဒီနင်းနာတဲ့လူတွေကဒီမီဒီယာကနေစင်တင်များမဲ့ချက်တွေကိုနားထောင်နေဟာသတင်းရရဲ့ဟာဆိုတော့ကျွန်တော်တို့ကဒီခွင့်ပြုချက်တစ်ခုမှမယူခဲ့ဘူး။ဒါပေမဲ့ကျန်တဲ့နေရာတွေဥပမာတော့နင်းစီလို Okay Hotel လို City Star လို့စသဖြင့်ရန်ကုန်မြို့မှာရှိတဲ့ဟာတွေအားလုံးကတော့သူတို့ကခွင့်ပြုချက်ယူရတယ်။ကျွန်တော်တို့ကအဲ့ဒါနဲ့မတူတဲ့ဟာမျိုးထူးခြားမှုတစ်ခုဖြစ်နေတဲ့ဟာမျိုးကိုသူတို့မနှိမ့်မျိုးဘူးလို့တော့ကျွန်တော်မြင်တယ်ပေါ့နော်။
ဟုတ်ကဲ့အရင်ကလည်းဆရာအခုလိုမျိုးသတင်းစာရှင်းလင်းပွဲတွေနောက်တစ်ခါတခြားပွဲတွေလည
်း
လုပ်တာတွေရှိတာအခုမှဘာကြောင့်ဖယ်ခိုင်းတယ်လို့ဆရာကရောမြင်လဲရှင
်အဲဒီဥရသူနဲ့ပတ်သက်တဲ့ကိစ္စတနည်းအားဖြင့်တော့တစ်ဖက်မှာဘာဘာသာလားမြေကျန်ရန်တော်များဖွဲ့လားမသိဘူးအဲတစ်ဖက်မှာတော့ဒီဟာမျိုးကိုအမြင်မတူရဲတန်ကတော်တွေကသတင်းစာရှင်းလင်းပွဲလုပ်မဲ့ဟာကိုပြရပေးတယ်အဲ့ဒီအဖြစ်ပြပေါ်မှာဟိုအုတ်ချွေရေးဘက်ကတချို့ကနောက်ွယ်မှာဆွတ်ဖက်တဲ့ဟာမျိုးအဲ့ဒီဘက်ကရက်ခံပြီးတဲ့ဟာမျိုးလာတော့ကျွန်တော်တို့ကစနစ်ရရှိရပေါ့နော
်ဟုတ်ကဲ့အခုလိုပေါ့လေဒီလိုဖယ်ခိုင်းတာတွေတော့တခါရုံးငန်းကိုပြောင်းရွှေ့ရမယ့်အနေအထားတွေဒါတွေကြောင့်ဆိုရင်ဆရာတို့အတွက်ကဘာတွေနစ်နာမှုတွေရှိနိုင်မလဲဆရာ
ဒီလိုမျိုးသတင်းစာရှင်းလင်းပွဲတွေလုပ်ဖို့ဟိုအများပြည်သူအတွက်နေရာတစ်ခုပေါ့ public space ဆိုတာကျွန်တော်တို့မြန်မာနိုင်ငံရဲ့ကိုယ်ရေးစားခဲ့တဲ့2012နောက်ပိုင်းကလေးကဒီဟာကျွန်တော်တို့ဖွဲ့ရည်ရဲ့အချက်တစ်ခုလည်းဖြစ်သလိုသတင်းသမားတွေအတွက်လည်းဟိုဒီနေရာမျိုးရှိတာသတင်းသမားတွေအတွက်လည်းအကျိုးရှိတယ်လို့ကျွန်တော်သတင်းသမားနိုင်ငံသားအားလုံးအတွက်အကျိုးရှိတယ်လို့ကျွန်တော်ရည်စားတယ
်ဆရာတို့ဒီအခုကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေရောဘယ်လောက်ထိအရေးပါတယ်လို့နော်ဘယ်လောက်ထိအရေးကြီးတယ်လို့ဆရာတို့ပြောနိုင်မလဲဆရာ
ဟုတ်ကျွန်တော်တို့ကတော့သတင်းစာရှင်းလင်းပွဲလက်ခံတဲ့အခါမှာတူးချင်းတိပုဂ္ဂလတူချင်းမိသားစုတစုလူတယောက်ရဲ့အရေးကိစ္စလိုမျိုးဆိုကျွန်တော်တို့ကနေရာမပေးပါဘူးအဲ့ဒါမျိုးသူတို့ဟိုတယ်မှာပဲလုလုပဲပါလို့ကျွန်တော်တို့အများနဲ့ဆိုင်တဲ့ကိစ္စဥပမာမြေယာကိစ္စမျိုးတွေပေါ့နော်မြေယာတင်းစီခံတဲ့ကိစ္စမျိုးတွေနစ်နာမှုတွေနောက်ကလူခွင့်ချုပ်ပေါင်းမှုလို့ကိစ္စမျိုးတွေနောက်တစ်ခုကတော့တရားဥပဒေအရခွင့်ရေးဆုံးရှုံးနေတဲ့ဟာတွေဒါအများလည်းသိတဲ့နဲ့အများနဲ့လည်းဆိုင်နေဟိုဒီဟာကအကျိုးရလဒ်တစ်ခုလည်းရှိတယ်အားလဲအားကိုကြရမှာနော်ဆိုတော့အဲ့ဒီဟာမျိုးဆက်ပြီးကြည့်သိကျင်တော့ကျွန်တော်တို့ကတော့အဆုံးရှုံးသိတယ
်။ဟုတ်ကဲ့ဆိုတော့ဆရာတို့ရှေ့ဆက်ပြီးဘာတွေလုပ်ကြမလဲဆရာဒီရုံးငန်းကိစ္စနဲ့ပတ်သက်ပြီ
းကျွန်တော်တို့ကအခန်းရှာမယ်ပေါ့နော်နောက်တစ်ခုကတော့အခုရပ်ပွဲဖွဲ့စည်းတစ်ခုကလည်းနှုတ်တော်တာရပ်ပွဲဖွဲ့စည်းတွေစူးစီးပြီးတော့ငွေကြေးဆက်ဝင်ပြီးတော့ဒီလိုမျိုးကိုပိုင်းအခန်းတစ်ခုမျိုးဝယ်နိုင်ရင်ဒါဟိုတင်းစာချင်းလေးပွဲအတွက်ပေါ့နော် public space တစ်ခုဒီ design နိုင်ကောင်းမယ်လို့ပြန်ပြတာရှိတယ်ဒါပေမဲ့ဒါအခုမှစတဲ့ဟိုစိတ်ကူးအချိန်ပေါ့နော်လက်တွေ့ဟိုပါဝင်လာရင်တော့ဒါစောစောပြောတဲ့အချက်ကလေးကို ဖြစ်ချင်းပြီးသားဖြစ်သွားမယ်လို့တော့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာဦးမြတ်ကျော်အခုလိုဖြစ်ပြီးတာကျေးဇူးများကြီးတင်ပါတယ်ရှင်